အမေရိကန်သမ္မတဘရိတ်အိုဘားမားဟာဒေသစံတော်ချိန်အင်္ဂါနေ့ညပဲမြန်မာစံတော်ချိန်ဗိုလ်တော်ဦးနေ့မနက်ပိုင်းမှာအမေရိကန်လွှတ်တော်နှစ်ရက်တောင်းရှိမှာနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းပြောကြားရမှာသမ္မတအိုဘားမားဟာကလေးရှိတဲ့မိဘတွေအလုပ်သမားတွေနဲ့ကျောင်းသားတွေအတွက်နှစ်ကုန်အခွန်ငွေပြန်ပေးရမှာပို့ပေးဖို့အစီအစဉ်လဲပါဝင်ပါတယ်။ဝင်ငွေကောင်းသူတွေချမ်းသာတဲ့ဗန်နီစီကနေအခချင်းငွေကောက်ခံပြီးအခုလိုပြန်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ဟာသားသမီးတွေနဲ့အိုမင်းနဲ့မိဘတွေကိုငွေကြေးထောက်ပံ့ပေးနေရတဲ့မိသားစုအတွင်းဥဆောင်လှုပ်လှုပ်နေသူဇနီးမောင်နှံနှစ်ဦးကိုကူညီဖို့ဖြစ်တယ်လို့အင်ဘူရောကဆိုပါတယ်။ဒါအပြင်ကျန်းမာရေးမကောင်းတာကြောင့်အလုပ်ပြတ်ကွက်သူတွေကိုတနည်းဈေးကွင်9ရက်အထိပေးဖို့အစုပြုထားတဲ့ဥပဒေကိုလည်းသမရကထောက်ခံထားပါရယ်အစီအမံပညာသင်ကြားနေသူတွေကလေးမရှိတဲ့အိမ်တော်ရှင်တွေအတွက်နှစ်ကုန်အခွန်ပြန်ငွေပို့တိုးလာဖို့နဲ့အခမဲ့ community college မှာနှစ်နှစ် college ပညာသင်ကြားခွင့်အငင်းစားထောက်ပံ့ငွေအတွက်စုဆောင်းတာတွေလုပ်ဖို့ကိုလည်းသမရကတိုက်တွန်းမှုရှိနေပါရယ်ဒါအပြင်အကျန်းဖတ်သမားတွေကိုရင်ဆိုင်နေရတဲ့နိုင်ငံတကာအတိုင်းဝိုင်းနယ်လေအတူလက်တွဲလှုပ်ဆောင်မှုအကြောင်းလဲမိန့်ခွန်းမှာပါဝင်ဖို့ရှိရလို့သတင်းတွေမှာဖော်ပြကြပါရယ်အင်္ဂါနေ့ညနိုင်ငံတော်အခြေပြမိန့်ခွန်းပြောကြရမှာအခြေအတင်ဖြစ်နိုင်တဲ့ Republican တွေကြီးစိုးတဲ့လွှတ်တော်နေရရှိမှမှာပြောရမှာဖြစ်ပြီးတနိုင်ငံလုံးအတိုင်းတာမှာတော့သမရပေါ်ပူပြီးထောက်ခံသူတွေများပါရယ် Hawsey နဲ့ Janine နဲ့ NBC ရုပ်သံဌာနတို့ကကောက်ယူမှုစစ်တမ်းတွေအရသမရမိန့်ခွန်းပေါ်လွန်ခဲ့တဲ့နှစ်ကထောက်ခံမှု30နှစ်ရာခိုင်နှုန်းရှိရကအခုနှစ်မှာ30ရှိရာခိုင်နှုန်းထိတက်လာခဲ့ပါတယ်။အမေရိကန်သမ္မတဥဘာမားရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတဲ့ခဏမှာသမ္မတကမစ်ရှယ်ဥဘာမားရဲ့ဧည့်သည်တော်အဖြစ်မကြသေးခင်ကကျူဘာချင်းစခန်းကလွတ်မြောက်လာတဲ့အယ်လန်ဂရော့စ်နဲ့အာကာသယင်မှုစကော့ကယ်လီတို့တက်ရောက်မှာဖြစ်တယ်လို့အင်ဘီရောကတင်းလာနေမှာကြေညာပါတယ်ခင်ဗျာ။